Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ1ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညရဲ့စီစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ဟနွိုင်းထိပ်သီးစီဝေးပွဲမှာမြောက်ကိုရီးယားဘက်ကတန်ခတ်မှုတချို့ဖယ်ရှားပေးဖို့သာတောင်းဆိုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောကြားလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့ဗီယက်နမ်နိုင်ငံဟနွိုင်းမှာကျင်းပခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ဆွေးနွေးပွဲအကြောင်းနောက်ပြီးတော့စီးရီးတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာတော့အုပ်ချုပ်ရေးမှုတချို့ကိုရဲအာဏာပိုင်တွေကဖမ်းဆီးအရေးယူလိုက်တဲ့အတွက်လုံခြုံရေးစိုးရိမ်မှုတွေကြောင့်ဒေသခံရက်ကွက်ကြေးရွာအုပ်ချုပ်ရေးမှု90နီးပါးဒီကနေ့ပဲတာဝန်ကနှုတ်ထွက်လိုက်ပါတယ်။ဒီအုပ်ချုပ်ရေးမှုတွေကိုဖမ်းဆီးအရေးယူတာနဲ့ပတ်သက်ပြီး
မင်းကတောက်တော်မြေကြီးက5ဦးခံနေလေခုဒီနေ့သူတို့ကိုချုပ်ရမယ်ယူရတရားရုံးတင်တော့လေသူကတော့အစ်ပါမရှိဘူးဆိုပြီးတော့လက်လိုက်တယ်
ရခိုင်ပြည်နယ်တွင်ကအခြေအနေတွေကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်ထဲမှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားနယ်မြေအငင်းပွားမှုတွေကိုအခြေခံပြီးတိုက်ပွဲတွေဒီကနေ့ထိဖြစ်နေပါတယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာတော့မြန်မာနိုင်ငံသားလူကုန်ကူးခံရသူ18ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးနဲ့နေသားစောင့်တပ်ကဖမ်းဆီးရမိတဲ့အကြောင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားဘက်ကတန်ခတ်ပိတ်ဆို့မှုတွေအလုံးဖယ်ရှားပေးဖို့တောင်းဆိုခဲ့တာမဟုတ်ဘူးလို့မြောက်ကိုရီးယားကပြောလိုက်ပါတယ်။နျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပြင်မစောက်တုံစမ်းသပ်မှုတွေကိုဆက်ပြီးရထားဖို့တန်ခတ်မှုတချို့ဖယ်ရှားပေးပါလို့သာတောင်းဆိုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယွန်ဟိုကဟနွိုင်းမြို့တော်မှာကြာသပတေးနေ့ညတုန်းကသတင်းတောက်တွေကိုရှာရှာပါပါပြောကြားခဲ့တာပါ။အမေရိကန်ဘက်ကနောက်ထပ်ဆွေးနွေးမှုတွေလုပ်ဖို့ပြောလာရင်တော့မြောက်ကိုရီးယားဘက်ကရည်တည်ချက်ကိုမပြောင်းနိုင်ဘူးလို့သူကပြောပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာသဘောတူညီမှုမရခဲ့တဲ့အပြင်သတ်မှတ်ထားတာထက်အချိန်ဆော်ပြီးဆွေးနွေးပွဲအဆုံးသတ်ခဲ့ရတာဟာမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်တရေကိစ္စမလုပ်ခင်မှာချမှတ်ထားတဲ့ပိတ်ဆို့တန်ခိုးမှုအလုံးဖယ်ရှားပေးဖို့တောင်းဆိုခဲ့တာကြောင့်ဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။ဟနွိုင်းထိပ်သီးစည်းဝေးပွဲမှာဆွေးနွေးခဲ့ကြတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးထိရောက်တဲ့ဆွေးနွေးမှုတွေဆက်လုပ်သွားဖို့ကင်ဂျွန်အန်နဲ့သမ္မတထရမ့်တို့ဆုံးဖြတ်ခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရရုပ်သံသတင်းကတော့ဒီကနေ့ထုတ်ထွင်းသွားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးစာမျက်နှာတည့်ဖွင့်နိုင်ဖို့ခေါင်းဆောင်နှစ်ယောက်ကြားမှာထိရောက်ပွင့်လင်းတဲ့အမြင်တွေဖလှယ်ခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကနေသဘောတူညီမှုမရခဲ့တဲ့အပေါ်မှာတောင်ကိုရီးယားကစိတ်ပျက်ရပါပဲ။အဆုံးသက်သဘောတူညီမှုရတဲ့အထိကူညီဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျင်အင်းကပြောကြားပါတယ်ရှင်
။အောက်လတော်ထော်လိုင်းရေးကော်မတီကမနေ့ခြားသာပရင်းနေ့9:00နေ့မှာ9:00ကျော်ကြာတော့ပိတ်ကြနာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေဟောင်းမိုက်ကယ်ကိုဟန်ဟာမတ်လ6ရက်နေ့မှာလွှတ်တော်ကိုပြန်လာပြီးတော့အပြီးသတ်ထွက်ဆိုရမှာဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်မိုးမျောအဆောက်အုံဆောက်လုပ်ရေးအတွက်လုပ်ကင်ခဲ့တဲ့ရုရှားနိုင်ငံဘွားစီးပွားရေးလုပ်ငန်းရှင်ဖီလစ်စ်တယ်လည်းကိုဟန်နဲ့အတူလာရောက်ထွက်ဆိုမယ်လို့ထော်လိုင်းကော်မတီဥက္ကဋ္ဌဒီမိုကရက်လက်တော်အမတ်အဒမ်ရှစ်ကပြောပါတယ်ရှင်နီကိုဟန်ရဲ့မနေ့ကျသပရီနေ့ကတကပိတ်ချာနာပွဲကအကျိုးရှိတယ်လို့လည်းသူကပြောပါတယ်။မစ္စတာကိုဟန်ကလို့လာရောက်ဖြေချခဲ့တဲ့အတွက်အလွန်ကျေးဇူးတင်ကြောင်းနဲ့သူ့ကိုမေးတဲ့မိကွန်အားလုံးကိုလည်းဖြေချသွားတယ်လို့ရှစ်ကပြောပါတယ်။တကားပိတ်ချာနာပွဲအပြီးမှာတော့ရှင်နီကိုဟန်ရှင်ရှင်လန်းလန်းပဲပြန်ပြီးတော့ထွက်သွားခဲ့တာဖြစ်ပါတယ်။မစ္စတာကိုဟန်ကချာနာပွဲဟာအကျိုးရှိတယ်လို့သာသူပြောနိုင်တဲ့အကြောင်းအမန်တီကိုသာထွက်ဆိုခဲ့တဲ့အပြင်နောက်ထပ်ပြောဆိုဆွေးနွေးစရာရှိနေသေးတဲ့အတွက်ဘတ်လ6ရက်နေ့မှာအပြီးသတ်လာအောင်ထွက်ဆိုမယ်လို့လည်းပြောပါတယ်။သမ္မတထရမ့်ဟာလူမျိုးရေးခွဲခြားတဲ့လူလိန်လူညာတူဦးဖြစ်တယ်ဆိုပြီးတော့လွတ်တော်ရှေ့မှောက်လူသိရှင်ကြားထွက်ဆိုခဲ့ပြီးနောက်တနေ့မှာပဲကိုဟန်ကိုတကပိတ်ချာနာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗင်နီဇွေးလားနိုင်ငံအရေးပြဿနာဖြေရှင်းဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှစာသားပေးနေကကြိုးပမ်းမှုဟာမအောင်မြင်ခဲ့ပါဘူး။ဗင်နီဇွေးလားပြဿနာဖြေရှင်းရေးအမေရိကတင်ပြတဲ့အဆိုပြုချက်ကိုလုံခြုံရေးကောင်စီဝင်အများစုသဘောတူပေမဲ့ရုရှားနဲ့တရုတ်နိုင်ငံတွေကပိတ်ပင်ခဲ့လို့ရှင်းမဆက်နိုင်ခဲ့ပါဘူး။ထို့အတူပဲရုရှားကတင်ပြတဲ့အဆိုပြုတဲ့မူကြမ်းကိုလည်း လေးနိုင်ငံကပဲထောက်ခံခဲ့လို့ခရီးမရောက်ခဲ့ပါဘူး။အမေရိကန်နိုင်ငံကပြင်ဆင်တဲ့မူကြမ်းနဲ့မှဗင်နီဇွဲလားမှာဖြစ်နေတဲ့လူသားချင်းစာနာကြအခြေအနေနောက်ထပ်မဆိုးအောင်လို့ကာကွယ်ဖို့နဲ့အထောက်အပံ့တွေကိုအတားရှိမရှိပေးပို့ခွင့်ပြုဖို့စတဲ့အချက်တွေပါဝင်ပါတယ်။ဗင်နီဇွဲလားမှာအနာပိုင်းတွေလှုပ်လို့ဖြစ်နေတဲ့ပြဿနာ၊နေဆက်တွေကနေကြော်ပြီးဒေသတစ်ခုလုံးမတည်ပငြိမ်ဖြစ်အောင်ချိန်ချောက်နေပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယတန်အမတ်ကြီးဂျော်နသန်ကိုဝဲန်ကပြောကြားခဲ့ပါတယ်။ရုရှားကပြင်ဆင်ထားတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့မှာတော့ပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့တောင်းဆိုထားတယ်လို့သမ္မတနီကိုလတ်စ်မာဒူရိုအနေနဲ့အကူအညီတွေနိုင်ငံနဲ့ဝင်ခွင့်ပြုဖို့လိုတယ်လို့ပြောထားပါတယ်။အမေရိကန်ကအများဆုံးပေးပို့ထားတဲ့အကူအညီတွေဟာကိုလံဘီယာနဲ့ဘရာဇီးလ်နိုင်ငံနိုင်ငံတွေကနေဝင်မလာနိုင်အောင်လို့ဗင်နီဇွဲလားစစ်တပ်ကတားဆီးဖိတ်ဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကအဓိကစစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်တွေကတောက်ကြနေမနဲ့အာရုံတက်ခင်ချိန်မှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်25ရောက်ထပ်မနဲ့တိုက်ဆုံပြီးတော့အတော်များများကိုလည်းဇာကန်အဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားပါတယ်။အသေးကမုတ်ခွဲသမားတွေအပါအဝင်လက်နက်ကိုင်လက်နက်တွေအပြည့်အကန်ဆောင်ထားတဲ့သဘုံတွေဟာအာဖဂန်စစ်ဝတ်စုံတွေဝတ်ဆင်ထားပြီးတော့ဟယ်မန်ပီနယ်ရှရပ်စစ်အခြေစိုက်စခန်းကိုဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့အာဖဂန်အာဏာပိုင်တွေနဲ့တာလီဘန်သတင်းရင်းမြစ်တွေကပြောပါတယ်။အဲဒီမှာအမေရိကန်တပ်ဖွဲ့ဝင်တွေလည်းရှိနေတာပါ။အဓိကမုံခွဲသူတွေကဖောက်ခွဲပစ္စည်းတွေအပြည့်အစုံဆောင်လာတဲ့ကားနဲ့ဖင်မဂိတ်ကိုစတင်ဖောက်ခွဲတိုက်ခိုက်ခဲ့ပြီးအဲ့ဒီနောက်မှာတော့ဂျန်တဲ့သူတွေကဒီအခိုင်အမာတိဆောက်ထားတဲ့စစ်ခန်းတွေကိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။တိုက်ပွဲတွေကညပိုင်းအထိဆက်လက်ဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်။ဒီဒေသမှာမိုးကြီးကျယ်ရွာတာကြောင့်စစ်စင်ရေးတွေနှောင့်နှေးခဲ့ပြီးတော့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေအနေနဲ့တာလီဘန်သဘုံတွေရဲ့စစ်စခန်းကိုရှင်းလင်းပြီးတော့သဘုံတွေကိုတုတ်တင်နိုင်ရလားဆိုတော့ရှင်းရှင်းလင်းလင်းမရှိဘူးလို့အာဖဂန်တာဝန်ရှိသူတွေဘက်ကပြောပါတယ်။အသေးကမုံခွဲသူ3ဦးပါဝင်တိုက်ခိုက်ရေးသမား9ယောက်ထပ်မံနေသေဆုံးခဲ့ပြီးတော့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့လည်းပြည်내အုပ်ချုပ်ရေးမှုရုံးရဲ့ကြေညာချက်မှာပြောထားပါတယ်။အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေဘယ်လောက်ထိထိခိုက်သေဆုံးတယ်ဆိုတာကိုတော့ပြောမထားပါဘူး။ဒါပေမဲ့အမီမဖော်လို့တဲ့ဒေသခံလူမျိုးရေးတပ်ဖွဲ့ဝင်2ဦးကတော့အာဖဂန်တပ်ဖွဲ့ဝင်25ယောက်ထပ်မံနေသေဆုံးခဲ့တယ်ဆိုပြီးတော့ VOA ကိုအတည်ပြုပြောကြားခဲ့ပါတယ်ခင်ဗျာ။
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီနေ့လာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပြီးနေဆက်ကိုပိတ်မယ်လို့ချိန်ချလိုက်ပါတယ်။ရိုဟင်ဂျာပြည်ထောင်နယ်ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာဘေးနီကဆွေးနွေးမှုအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးရှာဟီဒူဟတ်ကပြောကြားခဲ့တာပါ။မြန်မာနိုင်ငံဘက်ကလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကထပ်ပြီးလက်ခံနိုင်တဲ့အခြေအနေမရှိတော့ဘူးလို့နိုင်ငံသားဝင်ကြီးကလုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်။ရိုဟင်ဂျာပြည်ထောင်နယ်ကိုထိတိယောက်ယောက်ဖြည့်ရှင်းမပေးတဲ့အတွက်လုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုင်းအဝိုင်းအပေါ်အားမရဖြစ်ရတယ်လို့လည်းသူကဖော်ပြပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးဦးဟောက်တို့ဆွမ်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုပြန်ပို့တဲ့ကိစ္စမှာမြန်မာရောဘင်္ဂလားဒေ့ရှ်ပါသဘောတူညီချက်အတိုင်းအထူးကြလိုက်နာမယ်ဆိုရင်နေရပြန်ပို့ရေးကိစ္စအောင်မြင်မယ်လို့မြန်မာဘက်ကအခိုင်အမာယုံကြည်တဲ့အကြောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာစရာပြဿနာကြီးကိုအမြန်ဆုံးဖြေရှင်းရမယ်ဆိုတာကိုမြန်မာအစိုးရကအပြည့်အဝနားလည်တယ်လို့လည်းတအမတ်ကြီးဦးဟောက်တို့ဆွမ်းကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကပြန်လာမဲ့သူတွေအတွက်အတက်နိုင်ဆုံးပြင်ဆင်ဆောင်ရွက်ထားတယ်လို့ပြောထားတာပါ။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုကြောင့်2019ဩဂတ်လတည်းကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူ9သိန်းကျော်ရှိပါတယ်။ဒါပေမဲ့အခုနှစ်ထဲမှာရိုဟင်ဂျာတွေရောက်လာတာနည်းသွားပြီလို့ထောက်ပံ့ကူညီရေးလုပ်နေတဲ့အဖွဲ့တွေရဲ့အပြောကိုဗြိတိန်ထုတ် Guardian သတင်းစာထဲမှာရေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာဒီရခိုင်လက်နက်ကိုင် AA နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်တာကြောင့်ဒေသခံရခိုင်လူမျိုးတချို့လည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်။
ငင်းပေါ်စရာဖြစ်နေတဲ့ကက်ရှမီးယားဒေသမှာအခုသတင်းမှာအစောပိုင်းကပြစ်ချခံရရပြီးတော့ပါကစ္စတန်ဘက်ကဖမ်းဆီးခံရရတဲ့အိန္ဒိယတိုက်လေယာဉ်မှုကိုဒီကနေ့တောက်ချာနေမှာပြန်လည်ပေးမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံကပြောလိုက်ပါတယ်။အခုလိုလွတ်ပေးဖို့လုပ်တာဟာအိန္ဒိယနဲ့ငင်းကြေးရေးကိုလိုလားတဲ့ဆိုတာကိုပြသတဲ့အနေနဲ့လွတ်ပေးတာဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကလွှတ်တော်မှတ်တွေကိုကြားသာပေးနေမှာပြောပါတယ်။အိန္ဒိယတိုက်လေယာဉ်မှုအန်နဒန်ဗဟာမန်ဟာပါကစ္စတန်ထိန်းချုပ်ထားတဲ့ဒီကက်ရှမီးယားလေပိုင်းနယ်ထဲကိုပြန်သန်းဝင်ရောက်ခဲ့ပြီးတဲ့နောက်ပါကစ္စတန်ဘက်ကလေယာဉ်ကိုပစ်ချပြီးဘော်ဒူနေကသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒုတိယမြောက်အိန္ဒိယတိုက်လေယာဉ်တစ်စင်းကိုလည်းပါကစ္စတန်ဘက်ကပစ်ချခဲ့ပြီးတော့အဲ့ဒီလေယာဉ်ကတော့အိန္ဒိယပိုင်းကက်ရှမီးယားဒေသဘက်ချမ်းမှာပြတ်ကျခဲ့တာပါ။အ အိန္ဒိယကတော့သူ့ရဲ့တိုက်လေဟာအင်္ဂါနေ့ကပါကစ္စတန်လီပိုင်းနဲ့ထဲကိုဆဲဆုနဲ့ပေါင်းများစွာအတွင်းမှာပထမဆုံးအကြိမ်ဖြစ်ပွားရောက်ပြီးတော့စစ်သွေးကြော်ရဲ့စခန်းကတိုက်ခိုက်သမားတော်များများကိုတိုက်ခိုက်ချေမှုန်းခဲ့တယ်ဆိုပြီးတော့ပြောပါတယ်။အမေရိကန်ကတော့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတဲ့အိန္ဒိယနဲ့ပါကစ္စတန်ကြားတင်းမာမှုတွေရှော့ချနိုင်မှုကိုကြိုးပမ်းဆောင်နေပါတယ်ခင်ဗျာ
။စင်ကာပူစစ်တပ်မှာအုံပြုနေတဲ့အမေရိကန်လုံ F-16 တိုက်လေယာဉ်တွေကိုအစစ်မြင့်တင်မဲ့အစီအစဉ်အရပိုပြီးစမ်းသစ်အစွမ်းထက်တဲ့ F-35 အမျိုးအစားတိုက်လေယာဉ်၄စင်းကိုပထမဝယ်ယူဖို့အစီအစဉ်နေပါတယ်။တိုက်လေယာဉ်တွေရဲ့ဈေးဘယ်ဈေးနှုန်းဖြစ်မလဲဆိုတာမသိသေးဘူးလို့ကာကွယ်ရေးဝန်ကြီးနောင်အင်ဟင်းကစင်ကာပူလွှတ်တော်ကိုပြောကြားခဲ့ပါတယ်။အတန်ထက်မြန်ဆန်တဲ့ F-35 တိုက်လေယာဉ်တွေရဲ့ဈေးနှုန်းတဖြည်းဖြည်းကျဆင်းနေတဲ့အတွက်လောလောဆယ်တစ်စင်းကိုဒေါ်လာတန်90ကနေ115တန်းကြားမှာရှိတယ်လို့ဝန်ကြီးကပြောပါရယ်စစ်လက်နက်ပစ္စည်းထုတ်လုပ်တဲ့ Lockheed Martin American Company အနေနဲ့တိုက်လေယာဉ်တွေရောင်းချဖို့ American လွှတ်တော်ရဲ့ခွင့်ပြုချက်တောင်းခံရမှာဖြစ်ပါရယ်စင်ကာပူစစ်တပ်ကလက်ရှိရှိနေတဲ့ F-16 တိုက်လေယာဉ်တွေအားလုံးကို10နှစ်အတွင်းမှာအားလုံးအသစ်လဲဖို့စီစဉ်ထားပါရယ်
နောက်ကိုရီးယားသမ္မတမွန်ဂျေအင်ကကိုရီးယားကျွမ်းဝင်မှာစီးလုံးညီညွတ်ရေးညီညာရေးရဖို့နဲ့ဂျပန်အုပ်ချုပ်မှုအောက်ကြောက်ခဲ့တဲ့1910ကနေ1945ကာလကအတိတ်ဆိုးတွေကိုကျော်လွှားနိုင်ဖို့အရေးကြီးကြောင်းအလေးထားပြောကြားလိုက်ပါတယ်ဂျပန်အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့ကာလကလွတ်လပ်ရေးရဖို့ပထမဆုံးလှူရှာမှုစတင်ခဲ့တဲ့နှစ်တရာပြည့်အခမ်းအနားမှာသမ္မတမွန်ကအဲ့လိုပြောဆိုသွားတာဖြစ်ပါတယ်ဒီအခမ်းအနားမှာပဲမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးဆန်ရမှုဝါဒတွေကိုလည်းသမ္မတမွန်ကပြောကြားသွားပါတယ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးစီးပွဲကိုလည်းသမ္မတမွန်ကမှတ်ချက်ပြီးပြောဆိုခဲ့တာပါကိုရီးယားကျွမ်းဝင်ဟာခက်ခဲကြက်တဲ့ကာလတွေကိုလွန်မြောက်ပြီးမှသာစီးလုံးညီညွတ်ပြီးခိုင်မာတဲ့ညီညာရေးကိုရနိုင်မယ်ဆိုပြီးတော့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးနိုင်ငံတကာထိပ်တန်းရောက်သတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမှာကျင်းပခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအမ်နဲ့ဒီသမ္မတဒေါ်နယ်ထရန့်တို့ဆွေးနွေးပွဲမှာတော့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရန့်ညှို့လင့်ထားသလိုသဘောတူညီချက်မရခဲ့ပါဘူး။တစ်ချိန်တည်းမှာပဲသမ္မတထရန့်ရဲ့အနီးဆုံးလူယုံတဦးဖြစ်ခဲ့တဲ့သူ့ရဲ့ကိုယ်ရေးရှင်နေဟောင်းမိုက်ကယ်ကိုဟန်ရဲ့လွတ်တော်ရှေ့မောက်ထွက်ဆိုချက်တွေဟာလည်းမြောက်ကိုရီးယားအရေးကြိုးပမ်းမှုတွေကိုမှေးမိန်အောင်အရေးထိုးသလိုဖြစ်ခဲ့ပါတယ်။ဒီသတင်းပတ်အတွင်းအဖြစ်ပြက်တွေဟာသမ္မတထရန့်နဲ့ပတ်သက်လို့တွေးဟာဖြစ်စရာမြင်တွေ့နေကြမတူညီတဲ့ပုံရိပ်တွေကိုထပ်ပြီးတော့တွေ့လိုက်ရလို့တွေ့လိုက်ရတယ်လို့ VOA သတင်းတောက်ဂျင်မလုံးကသတင်းပေးပို့ထားပါတယ်ဦးသိန်းထိုင်ဦးပြောပြပေးပါရှင်
။တပ်ရထားနဲ့မြောက်ကိုရီးယားကောင်ဆောင်ကင်တို့ရဲ့ဗီယက်နမ်ထိပ်သီးဆွေးနွေးပွဲကညှော်မှန်းထားသလိုဖြစ်ခဲ့လို့စိတ်ပျက်စရာကြီးကြုံခဲ့ရပါတယ်။တပ်ရဒေါ်နယ်ထရန့်ကတော့အခုလိုပြောပါတယ
် He has a certain vision.And it's not exactly our vision, but
ဒီကအမြင်သဘောထားကကျွန်တော်တို့ညှော်မှန်းထားတာနဲ့မတူညီပါဘူး။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကထက်စရင်ပိုပြီးနှီးစက်တယ်လို့မြင်ပါတယ်။အဆုံးမှာတော့ကျွန်တော်တို့သဘောတူညီကြမယ်လို့လည်းထင်ပါတယ်။ဒါပေမဲ့ဒီခီးစဉ်ရဲ့အဓိကကကျွန်တော်တို့ရှေ့ဆက်လုပ်ခဲ့ကြတယ်ဆိုတာပါ
။တချိန်တည်းမှာဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့ဂျာနာပွဲကလည်းသမ္မတအပေါ်မှာအကြီးအကျယ်ရိုက်ကက်စီခဲ့ပါတယ်။နှစ်ပေါင်းများစွာထရန့်ရဲ့ကိုယ်ရေးရှင်တွေအဖြစ်ဆောင်ရွက်ခဲ့သူမိုက်ကယ်ကိုဟန်ကလွှတ်တော်ရှေ့မှောက်ဂျာနာပွဲမှာသမ္မတထရန့်ကိုအကြီးအကျယ်ဝေဖန်ပြောဆိုခဲ့ပြီးဒီထွက်ဆိုချက်တွေကိုရုပ်မြင့်သံကြားကနေတိုက်ထုတ်လွှင့်ခဲ့ပါတယ
်။ My name is Michael Dean.
သမ္မတဟာရာဇဝတ်မှုတွေချိုးဖောက်ခဲ့တဲ့လိင်ညာသူတစ်ယောက်ဖြစ်တယ်လို့ကိုဟန်ကပြောခဲ့ပါတယ
်။ Because I know what Mr. Trump is.
ဘာလို့လဲဆိုတော့ကျွန်တော်ဟာထရမ့်ကိုသိရတယ်ပါသူဟာလူမျိုးရေးခွဲခြားသူဖြစ်တယ်လိင်ညာလှည့်ပြားသူတယောက်ဖြစ်ပါတယ
်ကိုဟန်ရဲ့ထွက်ဆိုချက်တွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကညင်းဆိုပါတယ် Republican မတ်တွေကလည်းကိုဟန်ဟာလွှတ်တော်ကိုလိင်ညာခဲ့ကြောင်းကိုယ်တိုင်ဝန်ခံထားသူဖြစ်ပြီးဒီကြားနာပွဲဟာသမ္မတကိုယာတူကဖယ်ရှားနိုင်ဖို့ Democrat တွေဘက်ကအကွက်စင်နာဆိုပြီးဝေဖန်ပါတယ် Republican အောက်လွှတ်တော်အမတ် Clay Higgins ကခုလိုပြောပါတယ
် This is an attemptto injure our president and lay some sort of
dahar tharu thamara ko tiya aw thone da chi bi naw ma yaru ga phe sha de lu ngan sin sa lut nai aw akwat sin thar ba
da mai le upade chang ya yo ngai ye ya ba ku an ye twet so che ti ga yee ba de lo myin ne tu de shi ba de upade ye ya thong that tu tiya phit de randy zelin nga khu lo byo ba de
michael cowen is not a good way
michael cowen a tat ti de ma kaung ne tu tiya a kaung song lo lo ma byo nai ma u da mai a song song byo nai ne ani sat khe song tat ti tiya ba
တပ်ရထံကတော့ကိုဝမ်ရဲ့ဂျာနာဘွဲကသူ့ရဲ့နိုင်ငံခြားရေးမူဝါဒတွေကိုအဓိကဖြစ်လို့ဖြစ်စီလောက်သားဆိုပြီးတုံ့ပြန်ပါ
တယ်။ But I think having a fake hearing like that
အင်မတန်အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်ဒီလိုအတူယောင်ဂျာနာဘွဲကျင်းပတာကတော့တိတ်ကိုစိုးရွားတဲ့လုပ်ရလို့ကျွန်တော်မြင်ပါတယ်
။ပြည်တွင်းစစ်တမ်းတွေမှာတပ်ရအပေါ်လူထုထောက်ခံမှုကြာဆင်းနေတဲ့အချိန်ရုရှားရင်းစုံစမ်းစစ်ဆေးမှုတွေခံရတဲ့အချိန်မှာ နော်ကိုရီးယားဆွေးနွေးပွဲကနိုင်ငံရေးရပြန်ပြီးအဖက်ဆင်နိုင်မယ်လို့ရဲလို့သမ္မတထရမ့်မြင်နေတဲ့အကြောင်းသုံးသပ်သူတွေရှိပါတယ်။စတင်ဆန်စင်တာကသုံးသပ်သူတယောက်ဖြစ်တဲ့ဒေးဗစ်ကင်ကအခုလိုပြောပါတယ်
Because he wants to win. This is the only diplomatic achievement.
နော်ကိုရီးယားရေးရတမန်ရေးရအောင်မြင်မှုဆိုပြီးပြောနိုင်မယ်။တခုတည်းသောအကြောင်းအရာပါ။ဆီးရီးယားကတက်တွေရုပ်တယ်၊အာဖဂန်ကတက်တွေရုပ်တဲ့အချိန်မှာနေတိုးမာမေးဖွင့်တယ်၊ဆက်ဆံရေးကကျဆင်းနေတဲ့အချိန်မှာ
မြောက်ကိုရီးယားကိစ္စတိုးတက်မှုသိမ့်ရှိတဲ့အချိန်ရှင်းနေအောင်ကိုရီးယားရဲ့ဆွဆွဲချက်တွေထွက်လာတဲ့အချိန်ဟာသမ္မတဖရန်တွေနောက်တစ်ချိန်ရွေးကောက်ပွဲအချိန်နဲ့ပြန်ပြီးရှင်းပြန်ဖို့ပြင်ဆင်နေရချိန်နဲ့လည်းတိုက်ဆိုင်နေပါတဲ့နိုင်ငံသားတွေထဲမှာသူ့ကိုထောက်ခံသူ43-44ရာခိုင်နှုန်းလောက်ပဲရှိပြီးကိန်းဂဏန်းအရာသိမ့်မဆိုးဘူးလို့ပြောနိုင်ပေမဲ့ရွေးကောက်ပွဲအတွက်တော့လုံလောက်တဲ့ကိန်းဂဏန်းမဟုတ်တဲ့အကြောင်းလေ့လာသူတို့ဖြစ်တဲ့ဂျွန်ပေါ်ဒီယာကပြောပါတယ်အချိန်ထဲမှာရွေးကောက်ပွဲရုရှားရဲ့စွပ်ဖက်မှုတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအချိန်ကြာမြင့်စွာစုံစမ်းနေကြတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စီရင်ခံစာမကြာခင်ထွက်လာဖို့အပါအဝင်သမ္မတထရန့်တွေအခက်အခဲနဲ့စိန်ခေါ်မှုတွေမကြာခင်ကာလအတွင်းပုံပြီးရင်ဆိုင်ရနိုင်ခြင်းရှိနေကြောင်းပါခင်ဗျာ
ဥသိမ့်ထိုင်ဥပါရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။စီးရီးပြိပခါတွေတင်းမာနေစေရခိုင်ပြည်နယ်ထဲမှာတော့ရခိုင်တပ်မတော်အေအေနဲ့ဆက်သွယ်တယ်ဆိုပြီးဆွဆွဲပြီးတော့မြောင်းဦးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတချို့နဲ့ဒေသခံတချို့ကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုလိုက်ပါတယ်။ကြောက်တော်မြို့နယ်ထဲမှာလည်းအလားတူရွာသားတချို့ဖမ်းဆီးတရားစွဲဆိုခံထားရပါတယ်။ဒီလိုမျိုးမြောင်းဦးမြို့နယ်ကအုပ်ချုပ်ရေးမှုတချို့ဖမ်းဆီးတရားစွဲဆိုခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြို့နယ်ကတခြားကြံတဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကလည်းတာဝန်ကနေနှုတ်ထွက်ဖို့ဒီကနေ့ဆုံးဖြတ်ခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှု၄ဦးရွာသားတူနဲ့ကြောက်တော်မြို့နယ်ကအရပ်သား၄ဦးစုစုပေါင်း၉ဦးကိုမနေ့ကဖေဖော်ဝါရီ28ရက်နေ့မှာတပ်ဆိုင်ရာရဲတပ်ဖွဲ့ကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှ18သိန်းနဲ့တရားစွဲဆိုခဲ့တာလို့ဒေသခံတွေကပြောပါတယ်ဗျမ်းချကြေးရွာပေါက်ပိန်ကွင်းကြေးရွာရောင်ပြင်ကြေးရွာနဲ့ကြောက်စိတ်ပြင်ကြေးရွာအုပ်ချုပ်ရေးမှု၄ဦးနဲ့တင်းထိန်ကန်ရွာကအရပ်သား၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှူးရုံးပုံမှန်စီဝေးမှာလာဖမ်းသွားတာဖြစ်တယ်လို့မြောက်ဦးမြို့အရက်ဖက်လူမှုဖွဲ့စည်းကကိုစော်သွန်းကပြောပြပါတယ
်ဘလို့ဖြစ်နေလဲဆိုရင်အစည်းအဝေးပထမပိုင်းပေါ့အပြင်ကရေနှစ်ယောက်ကလာပြီးတော့ခဏလိုက်ခဲ့ပါဆိုပြီးတော့ခေါ်ထားပြီးတော့အဲသူတို့ကရှုပ်ထဲမှာထိထားလိုက်တာမျိုးလေးယောက်ပေါ့နော်အကျန်နဲ့လာသားတယောက်ပါလေခုကတော့အဲ့ဒီအုပ်ချုပ်ရေးမှူး၄ဦးအပါအဝင်အဲ့ဒီအကျန်သားတယောက်ဆိုရင်၅ယောက်ပေါ့မနေ့ကဟိုရှုပ်ထဲမှာထိထားလိုက်တယ်မင်းညာက၆နာရီလောက်မှာတရားရုံးကနေပြီးတော့ပုံမှန်စစ်ခွန်တင်နဲ့ချုပ်ရမှန်ယူထားပါတယ်ဟိုရုံးချင်းကဆစ်လျက်နေပေါ့
တက်ရှိသူတို့ကမြောက်ဦးရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်ရက်ကြီးအုပ်ချုပ်ရေးမှု၄ဦးကိုဖမ်းဆီးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှုတွေကနေဒီကနေ့အစည်းအဝေးကျင်းပပြီးလုံခြုံမှုမရှိတဲ့အခြေအနေကြောင့်89ဦးတာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်ကြောင်းတင်ယူကြေးရွာအုပ်ချုပ်ရေးမှုဥဝေလအောင်ကပြောပါတယ်
ကျွန်တော်တို့အစည်းအဝေးမှာဆုံးဖြတ်ချက်ကတော့ညချင်းအောင်ရှင်မတော်မကနဲ့နှုတ်ဖွဲ့ဖို့အတွက်ဆုံးဖြတ်တာပဲခင်ဗျာ။အကုန်လုံးရှင်းရှင်းနဲ့ကိုရောင်လုံးကအကုန်လုံးနှုတ်ဖွဲ့ဖြစ်သွားတယ်ခင်ဗျာ။နှုတ်ဖွဲ့ရတဲ့တရားကြောင်းရပါဆိုတော့ကျွန်တော်တို့မနေ့ကဖြစ်ရှင်နဲ့ပတ်သက်လို့လေရှင်းရှင်းချင်းပါနေရှင်ချင်းပါ။ရေခိတ္တမြင့်မြင့်မောင်းလာပြီးတော့ခုံဆောင်သွားရမှာ။ဒီတော့ညနေအောင်ကျော်မောင်းတို့တုံတရားအကြောင်းကြားခြင်းနဲ့မရှိဘူး။ဒီဥစည်းမှုဥစုံတို့နဲ့ကနေတစ်ချက်ခိုခိုင်းပြီးမှအဲ့ဒီကြေအောင်ရှင်မလေးကိုကနားလေးတိကွန်းပေးပါဆိုပြီးခေါ်ထုတ်ပေါ်လာပါခင်ဗျာ။ကျိုးလို့ပြီးမှပဲသူ့ကိုဖမ်းထားတယ်ဆိုတော့ကျွန်တော်တို့သိရတာပါခင်ဗျာ။ကျွန်တော်ကြောက်အောင်ကြွေးမှုတွေကိုဥပဒေနဲ့လို့ဆိုရမလားတော့မသိဘူးကျွန်တော်ကျန်တဲ့ကြောက်အောင်ကြွေးမှုတွေဒီတိုင်းတောင်ဝထန့်ဆောင်ဖို့ဆိုတာမဖြစ်နိုင်ဘူးလေကျွန်တော်တို့ကဘာမှမလုံခြုံတော့ဘူ
းအလားတူကြောက်တော်မြို့နယ်အတွင်းမှာလည်းရခိုင်တပ်မတော်နဲ့ဆက်တွေ့တယ်ဆိုတဲ့ဆွဲချက်နဲ့တရက်တပင်ကြီးရွာကမဟာနယ်ကိုပိုင်ထက်တန်းကျောင်းပိုင်ရှင်ဥမော်မောင်ကျော်ညွတ်သူ့ရဲ့ညီဝန်ခွဲဖြစ်သူအပါအဝင်ဒေသခံသူစုစုပေါင်း9ဦးကိုမလေးကမနေ့ပိုင်းမှာကြောက်တော်ရဲစခန်းကနေဖမ်းဆီးသွားခဲ့ပြီးအဲ့ဒီထက်က4ဦးကိုဆရာဆွဲဆိုထားပါတယ်ကျောက်တော်မြို့ကဥစော်ဝင်းကခုလိုပြောပြပါတယ
်။မင်းကကျောက်တော်မြို့ကငါးဦးခံနေလေ။ခုဒီနေ့သူတို့ကိုချုပ်ရမယ်ယူရတရားရုံးတင်တော့လေ။သူကတော့အစ်မမရှိဘူးဆိုပြီးတော့လှက်လိုက်တယ်။ကျန်တဲ့လေဦးလေအခုဆွတ်ဆွေးချက်ကရေးရတင်တာကတော့စစ်ခွင်ပြည့်ရဲ့နှစ်ရဲ့နှစ်ခုနဲ့တင်တယ်။တရားရုံးကတော့နှစ်ခုတင်ပြီးတော့စစ်ခွင်ပြည့်နဲ့လုပ်လိုက်တယ်။အခုဒီပတ်စီခံရတဲ့လူတွေနဲ့ကျွန်တော်ခုနကပဲတရားရုံးကတွေ့ရတယ်။သူကပြောတယ်ဆိုတော့ကျွန်တော်တို့ကိုမင်းအားဖြင့်ကဟိုတောထဲကသက်ဆူစာအုပ်ရတယ်အဲ့ဒီစာအုပ်မှာသူတို့ဖောင်းနာတဲ့နာမည်တွေရှိရဲအဲ့ဒါနဲ့ကျွန်တော်တို့ကိုအခုလိုဆန်တယ်လို့ပြောတယ
်ကျောက်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးတီဟဆော်ကတော့လက်ရှိမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရတဲ့အခြေအနေနဲ့ဘာကြောင့်တရားစွဲဆိုခံရတဲ့ဖြစ်စဉ်ကိုသူမသိရှိသေးဘူးလို့ပြောပါတယ် ကျွန်တော်တို့မသိဘူးဆိုတော့ဘာလို့ကျွန်တော်တို့လုပ်တာလဲမဟုတ်ဘူးဘယ်သူကအမှုဖွင့်မှန်းလဲမသိအမှုဖွင့်တဲ့အကြောင်းကိုဖြစ်နေရဲမှာတော့အဲ့မှာထိထိဟိုင်းလို့သိရတယ်ရဲရတယ်ပြီးတော့ကျွန်တော်တို့ဒီကြီးနားတော့မတက်ဘူးအားလုံးရဲရောက်လာငါရောက်လာငါရောက်ဖြစ်နေတယ်ဗျမနေ့ကတည်းကထဲမှာပဲညဦးမျိုးနယ်နဲ့ကြောက်တော်မျိုးနယ်တွင်မတရားသိမ်းဆက်တွေမှုပုံမှန်နဲ့တရားစွဲဆိုခံရသူ၉ဦ ကုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးတမ္မတော်နဲ့အေအေတို့တိုက်ပွဲဖြစ်စဉ်တွင်ခြေရွာအုပ်ချုပ်ရေးမှုတွေအပါအဝင်ရွာသားတို့ကတပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုအေအေဘက်ကိုဆက်သွယ်သတင်းပေးပို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့တမ္မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်မှုဘုံမှုချုပ်စွန်မင်းတို့ကဖျူအေကိုအခုလိုပြောထားပါတယ်
ဒီကတဲ့ဒီစင်ပါလာဒုံးကလည်းပြည်ထိတ်တောင်မြို့နယ်ကျေးနာရွာကရွာသားနှုတ်ဘူဒီတောင်မြို့နယ်တရက်ပြင်ကျေးရွာအုပ်ချုပ်ရေးမှုတွေကိုအဲ့ဒီအတွက်လည်းကျွန်တော်ခေါ်မင်းများနေရာရှိတော့နောက်ကတော့ကျေးရွာလုံခြုံရေးနဲ့ပတ်သက်ပြီးခေါ်မင်းများနာလည်းရှိပါတယ်ဒီကတဲ့ဒီစင်ပါလာဒုံးကလည်းပြည်ထိတ်တောင်မြို့နယ်ကျေးနာရွာကရွာသားနှုတ်ဘူဒီတောင်မြို့နယ်တရက်ပြင်ကျေးရွာအုပ်ချုပ်ရ
ိုတင်ဆက်ပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်ထဲမှာတော့တိုင်းရင်းသားလက်နက်အဖွဲ့တွေကြားနေမြေအငင်းပွားမှုတွေကိုအခြေခံပြီးတော့တိုက်ပွဲတွေကဒီကနေ့ထိဆက်ဖြစ်နေပါတယ်။တိုက်ပွဲကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးတော့ဒီတိုက်ပွဲတွေအမြန်ဆုံးရပ်ဆိုင်းပေးဖို့တိုက်တွန်းနေကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့နမ်တူမျိုးနယ်အတွင်းမှာ SSPP နဲ့ DNLA ရှမ်းနယ်ပလောင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ RCSS တောင်ပိုင်းရှမ်းတပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတာဒီနေ့ဆို3ရက်ရှိပြီဖြစ်ပါတယ်ဒီကနေ့နောက်ဆုံးအခြေအနေကိုတိုက်ပွဲဖြစ်ပွားရာဒေသအနီးမန်ဆန်ရွာကဒေသခံတဦးကအခုလိုပြောပါတယ
်ဒီကနေ့ကနေရ300လောက်ဖြစ်တယ်မန်ဆန်ရဲ့အနောက်မြောက်ဘက်ပေါ့နော်နတ်ဆန်မြို့နယ်ကတောင်ပေါ်တက်တဲ့လမ်းမှာနောင်ကန်မိုင်းဝီပေါ့နော်သွားတဲ့လမ်းမှာဖြစ်တာအဲ့ဒါမနေ့နေ့လေတော့အဆဖြစ်တာခင်ဗျာအခုလည်းအတန်ကလည်းကြားနေတော့ပဲဒီနေ့မနေ့9နာရီစောစောကလေးကအဆဖြစ်နေတာခင်ဗျာအဲ့ဒီလူရကလေဟိုရွာလေးနဲ့စိတ်မကတ်တော့လေဟိုစစ်ရှောင်းတို့လိုမျိုးရှောင်းထွက်လာတာတော့အခုထိတော့မကြားရသေးဘူးခင်ဗျာဟိုမန်လီနတ်မြို့နယ်မန်လီကတော့ဟိုကြီးရနဲ့တော့နီးတဲ့နေရာမှာဖြစ်တယ်လို့ပြောတယ်ဒါရောက်ဒီကနေ့လဲထပ်ပြီးတော့ဆိတ်ရှောင်းလေးရှောင်းတယ်လို့ပြောပါတယ်။ဟိုတနေရာကကျွန်တော် confirm ဖြစ်သေးလို့အဲ့ဒါကျတော့ဟိုမှန်လုံရွာရဲ့မြောက်ခက်နေရာလောက်ပေါ့။မှန်ဟက်ကြီးရွာရဲ့အနောက်ဖက်နေရာလောက်ပေါ့။အဲ့ဒါလဲနှစ်မြို့ညို့နေတယ်။ဒီသုံးနေရာမှာကြားရတယ်ခင်ဗျ။ဟုတ
်။ပြီးခဲ့တဲ့လတွေကတော့ကြောင်မဲတီဘောနတ်တူမျိုးနယ်တွေအတွင်းမှာတိုက်ပွဲတွေထောက်လျှောက်ဖြစ်ပွားနေခဲ့ပြီးဆိတ်ရှောင်းပြည်သူတွေဟာတိုက်ပွဲလွတ်ရာနေရာတွေကိုတိမ်းရှောင်နေရပါတယ်။တီဘောမျိုးကနေစည်းမချပရာဟိတအဖွဲ့ကကိုမျိုးကတော့နမ်တူမျိုးနဲ့မန်လီကျေးရွာကနေလူ300လောက်ကိုကားနဲ့တွားရောက်ခေါ်ယူလာခဲ့ကြောင်းအခုလိုပြောပါတယ်
။28ရက်နေ့ပေါ့နော်28ရက်နေ့ကစပြီးတော့ထောက်လိုက်တယ်။အဲဒါဒီနေ့မမျက်မှာကျတော့ဖတ်ပြီးတော့တိုင်ပေါ်ကကျင်းထန်နေတဲ့တကြောင်ရွာမှာကျန်နေတဲ့အပိုးပွားတွေလူနာတွေပေါ့နော်လူနာတွေဆိုတာဒီလိုလူချက်တဲ့လူနာတွေပဲရေးတာမှန်လူနာပေါ့နော်။အဲအဲ့ဒါတွေကျွန်တော်ဖတ်ပြီးတော့ထောက်လိုက်တာပါတယ်။အဲ့ဒီနေ့ကတော့ကျွန်တော်တို့90ကျော်လောက်ပါလာတယ်။မန္တလေးရပဲအကိုကြီးမန္တလေးရတရားလေးပေါ့ဟုတ်ကဲ့။ပထမရက်ကတော့132ဦးပေါ့နော်။ဒီနေ့ထပ်တူရမယ်ဆို300မီကဝင်းကျင်လာလို့ရှိနေတယ်။ဒီဘောမျိုးနဲ့မြို့ပြည်ပြည်အုပ်စုခေါင်းဆောင်လေးပုံကြမှာထားရတာလေနော်
။ရှမ်းနိုင်ငံရေးပါတီလက်နက်ကိုင်အဖွဲ့တွေနဲ့လူမှုအဖွဲ့တွေစုစည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌဦးဆန်းအိတ်ပေါင်းကတော့တိုက်ပွဲတွေရပ်ဆိုင်းမှုရှမ်းတပ်ဖွဲ့နှစ်ဖွဲ့လုံးကခေါင်းဆောင်တွေစီကိုစာပေးပို့ထားတယ်လို့ပြည်သူတွေနဲ့ရဟန်းတန်ဃာတွေတောင်းဆိုခဲ့တဲ့နောက်မှာနှစ်ဖက်ခေါင်းဆောင်တွေဟာတွဲဆုံဆွေးနွေးဖို့သဘောတူခဲ့ကြောင်းပြောပါတယ်ဒီလအတွင်းမှာ CSSU အစည်းအဝေးကျင်းပဖို့ပြင်ဆင်ထားပြီးနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့တိုက်တွန်းသွားမှာဖြစ်ကြောင်းဆက်ပြောပါတယ
်စီစဉ်ထားတာရှိပါတယ်မတ်လပိုင်းမှာကျွန်တော်တို့ကတိုက်တွန်းမှာပဲလေခေါင်းဆောင်ကြီးတို့ကနေတော့တွဲဆုံဆွေးနွေးဖို့လည်းနဲ့ကြိုင်ပြီးတော့ပြိပတ်ကဖြည့်ချင်တာအဖြေမပေါ်ပါဘူးအဖြေမထွက်တဲ့နဲ့ဟိုတက်တာတွေကဖွဲ့ဝင်နေရောသပိလူတို့ကဒုက္ခရောက်တယ်ကြည်ကြည်တန်ရာရတယ်စိတ်ဒုက္ခတွေလည်းညားမယ်လုံးဝအကျိုးမရှိလေရှမ်းတိုင်းသားတွေတော့ရောရှမ်းပြည်တော့လည်းမကောင်းလေဒီတော့စုတက်လည်းမကောင်းပါ
တိုက်ပွဲတွေရပ်ဆိုင်းဖို့စစ်ရှောင်တွေဘေးကင်းလုံခြုံစေဖို့နဲ့ပတ်သက်ပြီးဦးဆန်းအိတ်ပေါင်းကအခုလိုဆက်ပြောပါတယ
်ဒါကဒီရှမ်းတိုင်းသားတွေရှမ်းပြည်သူလူထုတွေဒေတာဝင်ရှိတာမဟုတ်ဘူးနိုင်ငံတော်ဆူရမှာလည်းရှိတယ်နော်ပြည်သူလူထုရဲ့အသက်အိုးအိမ်ရှိစဉ်ကိုကာကွယ်ပေးရမယ်ဟုတ်တယ်မလားအဲနိုင်ငံတော်ဆူရမှာလည်းတာဝန်ရှိတယ်လေ
တမရောမှာလက်တာဝရှိတာပဲတကယ်တမ်းကြရင်နိုင်ငံတော်နဲ့နိုင်ငံတော်အစိုးရနဲ့တမရောမှာလက်တာဝရှိတဲ့တာဆိုတော့တနိုင်ငံလို့လွှမ်းခြုံထားတယ်လေဟုတ်လားခင်ဗျားတို့မီဒီယာမှာလက်တာဝရှိတယ်ဒီကိစ္စကြတာပြင်းကြီးကတော့ဒီဘောမျိုးနယ်ကနားမခေါ်ကျင်းတီနမ်လန်မန်လီမိုးတေကွန်ဆန်လိုက်ဘုံကြီးကျောင်းတွေမှာဆစ်ဆောင်ပြည်သူတထောင်တရာကျော်ရှိကြောင်းဒီဘောမျိုးကနေစည်းမချပရာဟိတအဖွဲ့ကသတင်းထုတ
ချင်းများရှင်မနေ့ပြန်စနေညတဲ့ဒီလိုက်အစီအစဉ်မှာလဲဒီလိုမျိုးတက်မတော်ဘက်ကအပြည့်အခက်ရက်စဲရေတစ်ဖက်သက်ကြီးညာထားပေမဲ့တိုက်ပွဲတွေဘာကြောင့်ဖြစ်ရသလဲဒီပြည်တွင်းငြိမ်းချမ်းရေးအတွက်အဓိကဘာအဟန့်တားဖြစ်နေကြပါသလဲဆိုတာကိုဆွေးနွေးကြဖို့ရှိတာမို့ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းလွှာတို့ကိုတင်ဆက်ပေးကြပါတယ်ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာတော့မြန်မာနိုင်ငံသားလူကုန်ကူးခံရသူ18ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့နဲ့ထိုင်းနယ်ခြားဆောင်တပ်ကဖေဖော်ဝါရီလ28ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်ဒီထဲမှာတော့အသက်မပြည့်သူဟာတဝက်လောက်ပါနေတယ်လို့အာဏာပိုင်တွေကတန်ရရှိတာကြောင့်ခရိုင်စေးရုံကြီးမှာစစ်ဆေးနေပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအပြည့်အစုံကိုသတင်းပေးပို့ထားပါတယ်ရှင
်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ထိုင်းလူမျိုးကောင်းမောင်းသမားတဦးကိုမနေ့ကထိုင်းမြန်မာနယ်စပ်တပ်ခရိုင်ဝမ်ကြောက်မြို့နယ်ထဲမှာဖမ်းဆီးမိခဲ့တာပါကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသား18ဦးကိုပွဲစားတွေကနေတဆင့်ဘန်ကောက်မြို့ကိုသွားပို့ဖို့အတွက်ကြိုးစားနေချိန်မှာဖမ်းမိခဲ့တာဖြစ်တယ်လို့လည်းမဲဆောက်မြို့အခြေစိုက်ညောင်ကြီးဦးလို့သမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ
်တို့မကျူတက်ခဲဝမ်ကြောက်မြို့နယ်ထဲမှာဖမ်းပြီးရပေါ့လူကုန်ကူးတာလူကုန်ခံရတယ်ပေါ့နော်အဲဒီမြန်မာနိုင်ငံသားတွေလူကုန်ခံရတယ်ရောက်ကြတဲ့7ယောက်မင်းအစုသမီး5ဦးပါတယ်အဲအဲ့ဒါကလာလာပိုင်း28ရက်နေ့ပေါ့လောက်ကုန်ရက်မှာဟာဒါဖြစ်သွားတာပေါ့
လူကုန်ကူးခံရတဲ့မြန်မာတွေကိုတော့အခုအခါမှာဝမ်ကြောက်ရဲစခန်းမှာထိမ့်သိမ်းထားပြီးတရားမဝင်ခိုးဝေမှုတွေနဲ့အေးအေးယူခံရပွဲရှိနေပါတယ်လူကုန်ကူးမှုမှာပအဝင်ပတ်သက်မှုရှိနေတဲ့ထိုင်းကားသမားကိုလည်းထိမ့်သိမ်းထားပြီးနောက်ဆက်တွဲအေးအေးယူနိုင်ဖို့ထိုင်းအနာပိုင်တွေကလှုံ့ဆော်နေတာပါအခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုတော့ဝမ်ကြောက်ရဲစခန်းမှာစစ်ဆေးနေချိန်မှာတော့သူတို့ကိုပွဲစားတွေကဘန်ကောက်မှာရှိတဲ့ပညာဆိုင်စိတ်ထုတ်လုပ်ငန်းနဲ့စိတ်ယုံနေမှာအလုပ်ပေးမယ်ဆိုပြီးခေါ်ဆောင်ခဲ့ကြတာဖြစ်တယ်လို့လည်းထွက်ဆိုကြပါတယ်။ဖမ်းဆီးခံရသူ18ဦးထဲမှာ7ဦးဟာအသက်18နှစ်မပြည့်သေးတဲ့သူတွေဖြစ်နိုင်တယ်လို့ထိုင်းအနာပိုင်တွေကယူဆတာကြောင့်ဒီကနေ့မတ်လ10ရက်နေ့မှာပဲတက္ကရိုင်စိတ်ယုံကြီးမှာစစ်စစ်စစ်သေးတာတွေကိုလုပ်ခဲ့တယ်လို့လည်းဖမ်းဆီးခံရတဲ့မြန်မာတွေအတွက်ဘာသာပြန်လုပ်ပေးတာအပါအဝင်တခြားလိုအပ်တဲ့ကိစ္စတွေကိုကူညီဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကပြောပါတယ်လူကုန်ဦးခံရတဲ့မြန်မာတွေဟာတော်လန့်တွေကိုအစင်းစင်းဖြတ်ကျော်ပြီးဘန်ကောက်ကိုတက်ဖို့စူးစမ်းခဲ့ကြတာဖြစ်တယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ဘယ်ရနေဖန်စီစီးပြီးလဲဆိုကြတော့ဖုတ်ပြမျိုးတွေရနေပြီးတော့သူကကြေးရွာတွေဖြတ်သွားတာပေါ့နော်ပွဲသားတွေဒီစင်းစင်းသူကနေပြီးတော့တယ်လာတယ်လို့ဆိုတယ်ဘန်ကောက်ကပုံမှန်ဒီစင်းပွဲသားတွေလည်းတကယ်အဖို့တယ်လာတာလို့သူကအခုရဲစခန်းမှာထွက်ဆိုတယ်လို့ကလန်လေးဖြစ်လိုက်ကလန်လေးဖုတ်ပြတာကထွက်တယ်ဆိုလို့ရှိရင်ဒေါ်လန်တစ်ချက်လမ်းလျှောက်လူတွေကိုကြော်ပြီးတော့မှတခါသွားဒေါ်လန်တခါကားပြန်စီးတစ်ချက်ဒီလိုတယ်လာတဲ့သဘောရှိပါတယ်ဗျာ
မြန်မာနိုင်ငံမှာထက်အလောက်ကိုင်းအခွင့်အလမ်းပုံမကောင်းမွန်တဲ့အင်းနီနာချင်းနိုင်ငံတွေမှာသွားရောက်လောက်ကိုင်းနေထိုင်ဖို့အတွက်တိုင်းပြည်ကနေထွက်ခွာလာကြတဲ့မြန်မာနိုင်ငံသားတွေဟာတန်းနဲ့ချီရှိနေပြီးဒီထဲမှာတရားမဝင်လမ်းကြောင်းကနေသွားလာနေသူတွေလူကုန်ကူးသူတွေရဲ့တားကောင်ဖြစ်ရတဲ့သူတွေအများအပြားရှိနေသေးပါ2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုဆိုင်ရာအစိုးရခန်းစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေအစိုးရဆုံးအဆင့် TR3 ကိုရှော့ချသတ်မှတ်ခဲ့ပါတယ်အခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုံ့ဆော်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လှုံ့ဆော်မှုတွေမရှိတာကြောင့်ဖြစ်တယ်လို့လည်းအစိုးရခန်းစာထဲမှာဖော်ပြထားပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းတော့မယ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်။တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါလိမ့်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။2019ခုနှစ်မတ်လ1ရက်နေ့တောက်ကြညရဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19ကီလိုဟတ်15539ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်ပိုင်နားဆင်ရမှာပါ။အမျိုးသမီးခန္ဓာသုတဆုံးလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ဆိုရတယ်လည်းတော့ငါမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေဆန်းတဲ့အတွက်ခြားတော့တဲ့အတွက်ငါတွေအကုန်ပြီးပေါ့မျိုးတုံးပြီးတော့
သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်ဆုံးနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးချင်ပါတယ်မတ်နန်စုရွှေစင်ဟာNLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုခေါ်စားပြုပြီးတော့လာမယ့်မတ်လ31ရက်နေ့မှာကျင်းပမယ်ရန်ကုန်စီပင်သာယာရွေးကောက်ပွဲကိုအင်းစိန်ဆိုင်သာယာမဲဆန္ဒနယ်မြေအမှတ်9မှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။သူ့ရဲ့ဖြတ်သန်းမှုမြို့ရွာဖွံ့ဖြိုးရေးအတွက်သူ့မှာဘလို့အတွေးတွေရှိနေပါသလဲစာရာတွေနဲ့ပတ်သက်လို့မတ်နန်စုရွှေစင်နဲ့ဆက်သွယ်မေးမြန်းထားတာကိုတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားတာနားဆင်ပါရှင်။
'Cause it only serves to make me more determined to achieve my final goal.
ခုမနက်3:00တည်းနေ့မှာကျင်းပမယ်ရန်ကုန်တိုင်းစီပင်တရားရွေးကောက်ပွဲမှာနတ်စုရွှေစင်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆန္ဒ9အင်းစိန်လှမ်းသားရာနေမီကနေပြီးတော့မှဝင်ရောက်ရွေးချယ်ခံမယ်ဆိုတော့အရင်ဆုံးနတ်စုရွှေစင်ရဲ့နောက်ကြောင်းလေးနည်းနည်းသိပြပါရှင
်ကျွန်မအကြောင်းအရာတော့ကျွန်မကအသက်45နှစ်ရှိပါပြီကျွန်တော်က this importantly မကျေးဇူးမအောင် management and administration EMA နဲ့ဒီပမာပွဲနောက်MBA ပဲယူကျွန်မရရှိကြပါတယ်။ကျွန်မရဲ့လုပ်ငန်းအကြီးဆုံးကတော့ကျွန်မအသက်19နှစ်မှာ survival မှာ wine exhaustion ဆိုင်ဆိုပြီး exhaustion ဆိုင်ဖွင့်လာပါတယ်။ပြီးတော့ကျွန်မအမေက Alzheimer City ရဲ့ general ညာရီမှာ situation လုပ်ငန်းလုပ်တဲ့အချိန်မှာအမေနဲ့ပူးပေါင်းပြီးတော့အတူတူအမေနဲ့ construction လုပ်ငန်းတွေလုပ်ကန်နေတဲ့အကြီးဆုံးရှိပါတယ်။ကျွန်မပြည့်ရဲ့ pipe foundation လုပ်တဲ့ company တိုင်းဆိုလို့ကျွန်မပြည့်မှာကျွန်မကုမ္ပဏီတစ်ခုတည်းရှိပါတယ်။အဲ့အတွက်ကြောင့်လို့ကျွန်မပြည့်ရဲ့entrepreneur award ဆုံးရှုံးချက်ရရှိကြတယ်။ ASEAN နဲ့လည်း entrepreneur award ဆုံးရှုံးချက်ရရှိကြတယ်ဆိုတာဖြစ်ပါတယ်ရှင
်။ Okay အဲ့တော့နန်းစုရွှေစင်ကအခုဒီရွေးကောက်ပွဲမှာရွေးခံမှုဒီနေရာနဲ့ကို့အရေးချင်းနဲ့ဘယ်လိုလိုက်ဖက်တယ်လဲဆိုတာကိုရှင်းပြပေးပါဆိုဘယ်လိုရှင်းပြမလဲ
။ကျွန်မပြီးခဲ့တဲ့ကျွန်မဖြတ်တန်းနေတဲ့ကျွန်မရဲ့အတွေ့အကြုံကကျွန်မအစောက်ဆုံးအတွေ့အကြုံကြီးအင်အားပေါ်ဆောင်မှုအတွေ့အကြုံကြီးဒီဆောက်ခဲ့တဲ့အတွေ့အကြုံတွေဒါတွေအကုန်လုံးကျွန်မအမေနဲ့ကက်ဆက်ပြီးတော့လုံဆောင်ရတဲ့အချိန်တွေမှာလကောက်ကျွန်မတယောက်ကိုခွင့်ပြုပြီးလုံဆောင်ရတဲ့အချိန်တွေမှာလကောက်ကျွန်မအတွေ့အကြုံအဖြစ်ကျွန်မအနည်းငယ်ဆုံးကျွန်အတွေ့အကြုံရှိပါတယ်။ကျွန်မကဒီလုပ်ငန်းလုပ်တာကို18နှစ်လောက်ကစရတယ်ကျွန်မအမေနဲ့ကက်ဆက်ပြီးတော့ကွန်ဆယ်လုံငန်းကိုအမေကိုကိုယ်နဲ့လုပ်တယ်ပြီးအင်ဆက်ပစီဒါဝယ်ရုံမျိုးလုပ်တယ်ပြီးတစ်ဖြည်းဖြည်းနဲ့ဒီပိုင်းလုပ်ငန်းကိုလုပ်တယ်အဲ့ပိုင်းလုပ်ငန်းရဲ့ construction လေးကိုလုပ်ပြီးရဲ့အချိန်မှလည်းတခြားဆိုရဦးဌာနကြီးဌာနကြီးရဲ့စောက်လုံးဝင်ဌာနကြီးရဲ့အိမ်ရပေါ်ဆောင်မှုလုပ်ငန်းတွေမှာလည်းကျွန်မကန်ဆက်ချက်အနေနဲ့ကျွန်မဝင်ရောက်ပြီးလုပ်ကန်ရခြင်းရှိပါတယ်နောက်ပြီးတော့ကျွန်မတခြားလုပ်ဆောင်ရတဲ့အပိုင်းတွေမှာလည်းအားအကျလုပ်ငန်းတွေမှာရောဒီတခြားလုပ်ငန်းတွေမှာရောစီပင်ပါနဲ့ပတ်သက်ပြီးတော့ဝင်ရောက်လုပ်ဆောင်ပြီးလုပ်ကန်နေရတယ်ကျွန်မအားကြီးရှိပါတယ်ကျွန်မဝင်ရောက်ဦးချက်ကံဒီနဲ့ကြီးရချက်ကတော့ဒီအခုဘယ်လိုစေအနေနဲ့ဒါမှကျမတို့တိုင်းပြည်ကျမတို့နေရာမှာကျမတို့လူမျိုးဝိုင်းအတွေ့အကြုံရှိရပြီးတိုင်းပြည်ပေါ်မှာပုံမှန်တိုးတက်စီခြင်းနဲ့စိတ်ဆင်းရဲရှိပြီးလိုအပ်နေတဲ့ခင်ဗျ ကျမလည်းဒီလိုမျိုးစိတ်ရှိနေတဲ့ပုံမှန်တိုးတက်နေတဲ့အနေနဲ့စိတ်ရှိနေတာအပြည့်ရှိနေတဲ့အတွက်ကြောင့်ကျမဝင်ရောက်ရှင်းပြရင်းထားရခြင်းဖြစ်ပါတယ်အထူးသဖြင့်ကျမဝင်ရောက်ရှင်းပြခြင်းလေးချေခံပြီးပိုင်းပါရနဲ့ဒီစိတ်ရင်းနေပါဆိုရင်ပိုင်းပါမျိုးနေနဲ့ပတ်သက်ပြီးကျမရက်ဆက်ရှုပ်ထားပြီးရရှိပါတယ်ကျမကကျမဝင်လုပ်တဲ့အလုပ်နဲ့ပတ်သက်ပြီးရှင်ကျမဒီလိုစကားလေးလာလေ
final lulu ni a cabi bu dua sahsi dia bono.
Okay.
Dua ekeke ni yin sanya dekama jual lula ye cimpi bule lulu ni. So, eri ye dua ni ni pada video bayo.
Ye kau kau wayo ye cembu jago cecen sejusi jago hubung tu. Benar, yang ni video sampai jauh ya sejusi video. ลงทางที่ได้ด้วยแต่มาที่นี่นานแล้วก็ตะบีลีลาได้เนี่ยอาจารย์ลีลาเนี่ยอาจารย์ก็บอกเนี่ยเอาเลยแต่มาปีนี้เนี่ยแต่มาตัวพัฒนาเนี่ยคือจะมาเลยคือจะช่วยอะไรที่สิ่งนั้นเนี่ยก็ตะบีลีลาได้แล้วว่าไม่หาเลยแต่มาที่นี่ทำอะไรแต่มาผู้จัดการก็มาบอกว่าการจะมาจะมาไหนก็ได้ไอ้สิ่งที่จะมาเรียนเสร็จสุดก็ต้องจะมาเนี่ยบอกเนาะจะมาไหนก็มาสู้อยู่ที่อาจารย์แล้วก็จะมา ตีโยทีเนี่ยอย่างเปลี่ยนเลยไปเพราะว่ามันดีกว่าเสียอีกหกบุ๋มไม่ว่าจะเจอที่ตัวเองเช่นยังให้ชีวะโอเคนั่นสู้ช่วยจริงเปล่าเลยสุดว่าจริงจริงเลี้ยจ้าปีโรเปลี่ยนท่าเลยสุดว่าจะมาอุบมาดินเนี่ยเปล่าเปล่าเลยอย่างนั้นเช่นจริงจริงเลี้ยท่าเปลี่ยนท่าเลยสุดว่าที่เราเช่นจะมาจุดเดียดมีมวยเช่นมาจะมากงชาวลาวสุดเลยเช่นมาเช่นจะมากงเสียเปลี่ยนไปมาจะมาตอนนั้นเนี่ยเราบอกไอ้เหตุการณ์ที่คุณมาจะมาเกลี้ยงกงชีเนี่ยเ ก็มาช้าเกินไปสั่งนี่แต่ก็ลงไม่ดีก็คุ้มไม่หลับก็ลงไม่ดีก็คุ้มไม่สั่งนี่หลับก็ว่าไอ้เช่นมาไอ้เช่นมาจะมาคลิปไม่ดีเช่นมาจะมาเปลี่ยนที่ว่าจงยงทำอยู่อันนู้นลบอยู่จะมาอยู่จู่ทำอยู่ยงทำเกี่ยวกับอะไรแต่ถ้าเป็นเรื่องเดียวเช่นกันก็คือมันจะเกิดจู่ทำยงทำเช่นมาลูกพี่เราไม่จะให้เป็นแรงแค่เกี่ยวกับอะไรอารมณ์เอาจุดอยู่เลยอันนู้นลบไปอะไรแต่นี่เราจะมาสมุทรเป็นแบบมาพอเอาไปอยู่ไปหาในหลงเอาโอเ ကျွန်မကျွန်မရပါတယ်ဆိုတော့ဒါယူကျွန်မစဉ်းစားခံပြီးတော့ကျွန်မအောက်ထိအလုပ်ကမှာဝါးကနေကျွန်မပြန်စားလေကျွန်မလုပ်ကိုင်းနေပြီးဖြစ်ပါတယ်အဲ့အတွက်ကြောင့်ကျွန်မကကျွန်တော်အချင်းချင်းခေကြတယ်ပြန်ထားရဲ့ဆိုတော့ဒါယူရည်ရကျွန်မပြောရပါရှင်
ဆိုတော့နန်းစုရွှေစင်ပြောတယ်မိခင်တူဦးပေါ့နော်အဲ့လိုဆိုရဲကကြတော့ဒီစီးပင်းသားရရွေးကပွဲဝင်ပြီးတော့ကိုယ်စားတူဦးဒီနဲ့မိသားစုနဲ့ရောဒီလုပ်ငန်းနဲ့ရောဘလို့သဟကတာဖြစ်အောင်လုပ်ယူမလဲရှင်ကျွန်မအတွက်ကအဲ့ဒီအရာကတကယ်ကိုကြီးမားတဲ့စိန်ခေါ်ပေါ့ကွာပြောမယ်ဆိုရင်ကျွန်မဒီဟာနေရာမှာဝင်လောက်တာကိုကျွန်မသားကျွန်မကိုတော်တော်လေးကိုတားပါတယ် ကျမကဒီဟာနေရာမှာဝင်လောက်တာကိုကျမသားကျမကိုတော်တော်လေးကိုတားပါတယ်ကျမအမအားရတမီးရဲ့နေအောင်ရှိပါတယ်ဒါစံကားနဲ့တမီးရတော့စက်တင်ဘာဖြစ်ပါလိမ့်တမီးရတော့ငယ်သေးရတဲ့အတွက်ဘာမှမပြောပါဘူးဒါကတော့ကျမကိုပြောပါတယ်အမေဝင်ပြီးတော့လုပ်ပြီးကောင်းပြီကျွန်မရရာရေးသားမချင်ဘူးသင်ဒီမားရေးရာမဟုတ်တာပြောမယ်အမေလောက်တာဆန်တာလည်းပြန်ပါစေပြောမယ်အိုက်ခါချင်ရှက်ဖို့ကောင်းတယ်အမေအမေဘာဖြစ်လို့ဝင်
ลูกนี่เนี่ยนะอันนี้เนี่ยตัวนี้สิอ่ะโอ้ยอันนี้เราดูเนี่ยดูสิอ่ะดูอยู่ในทางเนี่ยดูอยู่เนี่ยดูสิเลยดูอย่างเนี่ยเอ้ยอย่างมาสูอ่ะคนก็เลยยืนดูเนี่ยดูเนี่ยดูคอมเมนต์นี่นะอะไรก็ยืนเฉยเลยทว่าเออเอ้ยอ่ะว่ามาดูดีกันตอนนี้จริงๆเอ้ยดูเฉยก็ว่าเอ้ยเจออันนี้จริงๆเอ้ยเจอจากอเมริกาเลยเนี่ยเช่นเดียร์ยังไงอ่ะอันนี้พี่แกเนี่ย ชัดตั้งเลยอย่าอารมณ์อะไรตาลูกเกิดยังไงอย่าเลยอันนี้มันทากันมันลุกเลยแต่อารมณ์อาจารย์ยิ่งจะ ยาเด็กดูดีเอาไม่ดีเด็ดดีอย่างไม่อันนี้ผมว่าไม่ไม่เจอเลยไอ้ตัวไม่เจอเลยเจอมาเลยส่วนตัวแต่มาตอนนี้จะมาจะโดนเรื่องใหญ่ๆมาเลยตัวที่ดีลงมาแล้วก็ดูว่าปีนี้ไอ้ตัวจงเนี่ยบาร์เบอร์ก็เปล่าว่าไอ้ตัวจงเนี่ยไอ้ชื่อเนี่ยเปล่าว่าก็ไม่รู้จะเอาไปแค่ไหนสิ่งสิ่งเจ้าของไอ้ตัวจงเนี่ยลงมาไอ้ตัวจงเนี่ยใช้ชื่อเดียวกันมาพูดเพื่อเป็นตัวสิ่งที่ไม่รู้เท่าไหร่แต่ไอ้ลูกลงมาเน ก็สิ่งที่เราเรียนมาเนี่ยแต่เมื่อไอ้ในธรรมะดูตรงนี้ที่อุ้มเนี่ยที่มีเจ็ดดีเจ้ามาตัวอย่างว่าที่ชี้ได้ตรงนี้อ่ะที่แกยืดยืดอยู่แบบนี้มาเลยส่วนยืดยืดอยู่ในช่วงนั้นอ่ะตอนนี้เสร็จแล้วเราก็รู้ว่าจะยืดยืดใช่ไหมเนาะอันนี้เราเรียนเรื่องยืดยืดใช่ไหมที่เราต้องเรียนมาเลย เส้นความมุ่งจิตอุดรธานีฉบับไอ้เกี่ยวกับมาตราเนี่ยฉบับตัวตัวนี้ไม่ยาวเลยแต่เนี่ยจะมาตราเลยจะมาช่วยอะไรใช่ไหมตัวกูเลยค่ะเลยนี่ก็จะมาดูท่าเลยเอาเป็นยาเจ้าตัวเอ็ดจะมาพิจารณาดูท่าเลยดูเจ็ดเอ็ดตัวกูเลยทั้งหมดดูเห็นว่าเลยจะมาดูแล้วเราเปลี่ยนเรื่องจริงจริงใช่ไหมบางทีเพียงลงมาหาเลยดูเนี่ยจะมาเนี่ยเอ็งเอาผิวเนี่ยจะแต่งตัวมาจงอาลีชีเดียจะตาเนี่ยเอาตัวที่เอ็ดจะมาเอาเลยจะมาดูท่าเลยมาต
ွေ့
ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းနေမှာလဲတလှည့်ပြန်ပြီးထုတ်လင်းပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့မတ်လအတွင်းမှာအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းထိန်းသိမ်းရေးစခန်းတွေမှာရွှေ့ပြောင်းနေထိုင်ကြရတဲ့ဂျပန်အမေရိကန်တွေရဲ့အကြောင်းပါဝင်ပါတယ်ကိုအောင်အောင်နဲ့အတူမခွာညိုကကူညီတင်ဆက်ထားတာနားဆင်ပါရှင
်လူမျိုးရေးဂျာနယ် Freedom's Journal ကိုနယူးယောက်မြို့မှာ1928ခုနှစ်မလ16ရက်နေ့ကစတင်ထုတ်ဝေခဲ့ပါတယ်။ဒီဂျာနယ်ဟာအမေရိကန်ပြည်ထောင်စုအတွင်းထုတ်ဝေတဲ့အာဖရိကန်အမေရိကန်တွေရဲ့ပထမဆုံးသတင်းဂျာနယ်လေးဖြစ်ပါတယ်။နိုင်ငံအတွင်းပထမဦးဆုံးလူမဲပညာရပ်တစ်ယောက်ဖြစ်လာတဲ့ John Ruswam နဲ့ဓမ္မဆရာ Samuel Cornish တို့ကဒီလူမျိုးရေးဂျာနယ်ကိုထုတ်ဝေခဲ့တာပါ။
ပထမဆုံးထုတ်ဝေတဲ့ဂျာနယ်မှာအမေရိကန်ပြည်ထောင်စုကလူမဲတွေအပေါ်အထင်မှားအမြင်မှားဖြစ်အောင်သတင်းစာတချို့မှာရေးသားနေကြတာတွေကိုပြန်လည်ရှင်းလင်းပြီးတော့ရေးသားခဲ့ပါတယ်။အမေရိကအရှိတ်ဘက်ချန်ကပြည်နယ်တွေမှာနေထိုင်ကြတဲ့ကျုံမဟုတ်တဲ့လူမဲ2,000,000ကျော်အတွက်ဖြန့်ချိပေးနိုင်လိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင်။
သတင်းစာထုတ်ဝေတဲ့နှစ်နှစ်တာကာလအတွင်းအမေရိကမြောက်ပိုင်းပြည်နယ်အတော်များများမှာတရားဝင်ဖြစ်နေသေးတဲ့စိုးရွားတဲ့ကျွန်းစနစ်အကြောင်းမိမောင်းထုတ်ပြတဲ့ဆောင်းပါးတွေအပြင်အာဖရိကန်အမေရိကန်တွေအတွက်ပညာရေးရာအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပုံနဲ့နိုင်ငံတော်ဝန်ကလူမဲတွေရဲ့ဘဝအကြောင်းသတင်းတွေကိုဖော်ပြခဲ့တာပါ
လူမျိုးရေးဂျာနယ်ထုတ်ဝေသူဂျွန်ရက်စွမ်းဟာနောက်ပိုင်းမှာလူမဲအမေရိကန်တွေအာဖရိကကိုပြန်ပြီးပြောင်းရွှေ့နေထိုင်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူကိုယ်တိုင်လည်းအာဖရိကကိုပြန်သွားခဲ့ပြီးနောက်နိုင်ငံအသစ်ဖြစ်တဲ့လိုင်ဘီးရီးယားမှာပညာရေးဝန်ထမ်းအကြီးအကဲတဦးဖြစ်လာပြီးလိုင်ဘီးရီးယားဟာရဲသတင်းစာကိုလည်းထုတ်ဝေခဲ့ပါတယ်
။ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့ပူတဲ့တင်ငန်းစာယူစရာအကြောင်းလေးတစ်ခုကိုပြောပြချင်ပါတယ်။1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်အနောက်ဘက်ချမ်းမှာနေထိုင်ကြတဲ့ဂျပန်နွေဘွားသတိ2000လောက်ကိုအမေရိကန်အစိုးရကအာဓမနေရာရွှေ့ပြောင်းပြီးထိန်းသိမ်းရေးစခန်းတွေမှာနေထိုင်စေခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်ကျွန်းကပလဲစိတ်ကန်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခိုက်ခဲ့ပြီး3လခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပါ။
ဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖြတ်လို့ဖြတ်စီလုပ်မာတွေကိုအစိုးရကစိုးရိမ်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်တည်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုထဲကတစ်ခုမှနေထိုင်ခဲ့ရပူပါတယ်ဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိန်သိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ်
။ When the Japanese government attacked Pearl Harbor, they attacked me
Palace Gango Japan we Ponja Takaita, General Lu, Japan American Nugule Takaitawa, Japanga Gulu Takaitaja, Japan American Nugu Kweja Sasanaha Matentowau, Daha Nanga Twin Lud Ujinzi Kunyego Kawema Pirata Piparello, Mr. Minetaga Piodorawa, Aluto Mat Ule Pite, Congressman Minetaha, Nia Shipyang Tangare Kala Twin. Pisi Osari, Sunshongere, Japan American Way, Yojimi Pianya, Ludo, and in a Yamumi Chapibu, Usong Locha do Tiole Pipare.
Tangora, Sasa Shikunimaro, Dilo Dokari, Jongare, Tashi, Tinsha, Shinidu, Chowdango, Dola Natanzi, Bibu, Ludoga, Ubri, Jatangevare, American Pima, Ludo, Sauna Male, Japan American Attainment Niatakugo, Natang Yenema Salobi, Diniaha, Dutia Kavasi, American Diranzu, a dread, Taipo Wingere, Japan American Tapo Winine, Disipwe Kala, Dre, Nia Shripjan Kangayare, Japan American Dre, Dre, Yue Salo Tarava.
Dane, Diniama Jono, Jono Chige, we have Madame Yoshin Jango, Jonjayo, Pobia Viaz and Makanui, the Gay Pima, Madame Suro, Giara, Chiquezialeco, Chinziale
Below John in Yaleco, eh?
Tiloa, Eric Alarima, Lunia Boane, American Nobel Changa, Washington Pine, Sierra Muma Nitaine, Japan Lumut Upite, Jimmy Mirikitania, America Mam Wigepi. Pajipinane Boago Jetibu Sik Tatane Ule Pipare, a dojo Pioino, Tunet Tumitaju Pien, Japan Ritoro Memia, Tindis Kanima, Nigea Jima, Truye Nanganapimule Pipigerawa, Pika Sobunya Pioine, Dudia Gavasi Pide T, Drogo Pianlom Pigewau, Californiane Texas Ka, Tindis Kanima, Mr. Mirikitani Nitange Bubi, New Jersey Mashia, Tindis Kanga, Loyon Kuma, Sorile, Tayako Sananai La Loloare Pien. Tobacco, chowed on Loyaware.
Tayago Shinai, Tobago Nai, Lise, Loyaraha, Yibuya, the Matarazoro, Tagatoromia, Lochin, Lopio, Mabono.
Hobarevia, the Lumu Pidri, Johnny Bime, Wayne Collins Sure, the Segonshi, Shin, Diallo, Pio, Mabovia, Dua, the Pansy Tending Cantare, Japan American, Maron, Lumia Port, Sang Yet Bigger Ajang, Tangoa, Lise, Kunakunimaro. The Pansy Kaya do Lumia Lage P now. Tangua Nazema, Jimmy Mirikitania, Tu Se Wenzare, Piti Pinane, Yedibu, Chuzame, Sure Sekune, New York Go, Pianagevare.
Eritema do a Nangandao, Pianchenevilla.
Lula, Pijama, Nanganaro, Piam Pitio, Time, Lulula, Tola, Ninane, Mr. Mirikitania, American Shiba Mashi, and Muri, the Munet, the new Kubi Nilaga. Tangua Naza Gugunema, Tugu Nangana, Pipian, Tima Pirago. Tasayanga, Beu, Jonja Bia Mamati on Pikerawa, Ajo Dule, Tugu Nangana, Pinevi, Surago Motive, Deloveni, Tangua Shiselama, Nizia Machia, Chegu, Yokerabovia, Eri Chingrega, Mr. Mirikitania, New York Mua, Nubinashini, Pore, Soho Yaga, Lambi Plapoma Ni, Pajiri Sweravio.
Below Musa Pony Swagarego, Tupajirigo, Luce Wanza Mushitaela.
သိရှိတာပေါ့ဗျာအဲ့လိုရှိလို့လဲသူ့ဘဝပြောင်းလဲရပါတယ်သူကကြောင်ချစ်တတ်တော့ကြောင်ပုံတွေနောက်သူနေထိုင်ခဲ့ရတဲ့စခန်းပုံတွေပုံနဲ့ကြောင့်မီးလောင်နေတဲ့ပုံတွေကိုလဲဆွဲခဲ့ရတာကနေဆိုမှာပဲနေပြီးဒီပုံတွေကိုစိတ်ဝင်စားသူမှတ်တမ်းရုပ်ရှင်ရိုက်ကူးတဲ့လင်ဒါဟက်တန်ဒော့ဖ်နဲ့မိတ်ဆွေဖြစ်ခဲ့ပါတယ်ဒီမျိုးသမီးကမစ္စတာမီရီကတန်နီဆွဲတဲ့ပုံတွေကိုကြည့်
မဲ့လင်ဒါဟာနောက်ပိုင်းမှာဒီဖိုးအိုမေရီကတန်ဒီအတွက်ကူညီရည်တည်ပေးခဲ့သူတဦးအဖြစ်ဘယ်ပုံရောက်လာခဲ့တယ်လဲဆိုတာကတော့အခုကြားခဲ့ရတာကတော့ 9/11 လို့သိကြတဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုအတွင်းကမ္ဘာကုန်သွယ်ရေးအဆောက်အုံတွေကိုအကြမ်းဖက်သမားတွေကလေယာဉ်နဲ့တိုက်ခဲ့တုန်းကပါဒီအဆောက်အုံပောက်ကွဲတာပြိုကျတာကနေထွက်လာတဲ့မိခိုးတွေအစိမ်းငှိုးတွေဟာဆိုရင်လဲတိတ်မလန်းမကန်းကဆိုဟိုအရက်ထီရောက်လာပြီးလမ်းဘေးမှာချောင်းတဟိုးဆိုးနေတဲ့အဖိုးကိုမမြင်ရတဲ့အဆုံးလင်ဒါဟာအဖိုးကိုမေရီကတန်နီကိုသူ့အိမ်ကိုခေါ်လာခဲ့ပါတယ်ချုပ်ပြောရရင်တော့အဲဒီကမှတဆင်းလူမှုဖူလုံရင်းနဲ့ဆက်သွယ်မိရကနေမစ္စတာမေရီကတန်နီယာနိုင်ငံသားဖြစ်နေခဲ့တယ်ဆိုတာကိုသိလိုက်ပြီးတဲ့နောက်ဇက်သိန်းကန်းကတော့လှလှပပအဆုံးသတ်ခဲ့တယ်လို့ပြောရမှာပေါ့ဗျာ
။ဘာတွေဖြစ်ခဲ့သေးလဲဆိုတာကိုဆက်ပြောပါအောင်ကိုအောင်ရေ
2000ခုနှစ်မှာအဖိုးဟိုမေရီကတန်နီအတွက်ထောက်ပံ့ရေးတွေနေစရာတွေရောလူမှုဖူလုံရေးကစီစဉ်ပေးခဲ့ပါတယ်။အဲဒီနှစ်မှာပဲအနည်း60ကျော်ကွဲကွာခဲ့တဲ့သူ့အမနဲ့လည်းပြန်ဆောင်ခွင့်ရခဲ့ပြီးကယ်လီဖိုးနီးယားပြည်နယ်ကိုလည်းသွားလည်ခဲ့ပါတယ်ဗျာ။
ကိုအောင်နဲ့အတူမခွန်ညိုကုညီတင်ဆက်ပေးခဲ့တဲ့အမေရိကန်ခွင့်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းမှရဲ့အင်္ဂါမနက်ခင်းနေ့မှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မြော်နားဆင်နေပါတယ်အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒေါက်တာမြို့တက်ကစီစဉ်တင်ဆက်ထားတာဖြစ်ပ
မနက်ငယ်မှာငါးမျိုးမပြုတ်အောင်ဆိုရဲရည်ရွယ်ချက်နဲ့မြစ်ချောင်းအင်းအိုင်ရဲ့ရေကန်တွေမှာအစိုးရကငါးမျိုးတွေကိုထည့်ပေးတာဟာမလုပ်သင့်ဘူးလို့စိန်နှန်းအမိမြေဖွဲ့ကမြင်ပါတယ်။အားကြောင့်ပဲ။မွန်ပြည်နယ်ရေးမျိုးကရှေးဟောင်းကျုံးတော်ကြီးကမှာငါးရီအစုလိုက်ပြုံလိုက်တေဆုံးရတာကိုတော့ရောက်ပြီးစူးစမ်းရကနေမြမတလေငါးလွှတ်တာအပြင်အစိုးရကပါငါးရီကိုကန်တဲလာထဲတာဒေတာတစ်ခုအတွက်ဂေဟစနစ်ကိုထိခိုက်စေနိုင်တယ်လို့ယူဆသူကတော့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူပါ။အ
စိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေခန်းတဲ့အတွက်ခြားသုံးတဲ့အတွက်ငါးရီကောင်းပြီပေါ့မျိုးတုံးပြီတော့တဘာဝတိုင်းကျန်ဖြည့်ပြီးခဲ့တဲ့နေရာမှာသူတို့ကငါးမျိုးတွေလူတွေစားလို့ရအောင်ငါးမျိုးတွေချက်မယ်ဆိုပြီးသူတို့ကတော့မျက်စားငကျင်းလိုမျိုးတွေထည့်ကြတာပေါ့ဗျာ။မျက်စားငကျင်းဆိုသူ့ရဲ့တဘောကတော့စားစားငါးမျိုးမဟုတ်ဘူး။ရေပေါ်တွေလည်းစားတယ်။ရေထဲမှာရှိနေတယ်။တက်ကလို့စားငါးပေါ့ဗျာ။အဲသူကလို့ဆိုတော့တို့လည်းဒီကောင်ကြီးကငါးရီကြီးတဲ့ကြတော့သူ့ရဲ့size အားဖြင့်ပေါ့အရင်အားဖြင့်သူကဒီကဒီလိုမျိုးမျိုးယူထားလိုက်ပြီဆိုတော့ကျန်တဲ့ငါးမျိုးလေးတွေဒီလိုခက်ခဲရှိတာပေါ့နောက်တစ်ခုကအဲဒီဆင်းလိုက်တဲ့ငါးလိုက်အောင်ဘလော့ရှင်လဲပေါ့နော်ဒါတွေကတော့ဒီပြည်ညာပိုင်းတက်ကဆင်းလာစရာချက်တွေပေါ့ကြာ
ကန်ထဲမှာငါးမျိုးလာထည့်ပြီးတဲ့နောက်မှာထည့်ပြီးတဲ့ငါးတွေနဲ့ပတ်သက်ပြီးနောက်ဆက်တွဲစမ်းသပ်လေ့လာမှုတွေကအများကြီးလှုပ်ဆောင်ဖို့လိုအပ်ပါတယ်အစိုးရရဲ့ငါးမျိုးမတော့အောင်ငါးထည့်ပြီးတဲ့ထဲမှာအင်းလေးကံလို့ကဘာတလောစောင့်ရှောက်ဖို့စဉ်းဝင်တဲ့ကုန်းတွင်းရေကြိုကံမှာထဲ့တာကိုတော့အပြင်းထန်ကန့်ကွက်တယ်လို့လည်းပြောပါတယ
်။အစိုးရကတော့ကံထဲမှာမဟုတ်ဘူးသူဆိုအောင်ပြောလို့မြေတီချောင်းတယ်လေလိုက်လို့နေရတယ်လေ။ဆိုတော့အဲ့တော့အင်းလေးကံဆိုလည်းကျွန်တော်လွတ်တယ်လေ။အဲအင်းလေးကံမှာထဲ့တာကိုတော့ကျွန်တော်ကပြင်းထန်ကန့်ကွက်တယ်ပေါ့နော်။အင်းလေးကံမှာလည်းရစားငက်ကင်းနေထဲ့တယ်။ဒါကအဲ့မှာရှိနေတာဒေတာငါးမျိုးတွေရှိတယ်တော်တော်လို့အင်းသားကြီးစားတဲ့ငါပေါ့တော့ငါသိလို့ရရှိတယ်တော့သူတို့ရဲ့အရင်စားဖြင့်ဒါ speed competition ပေါ့နေအောင်ရှင်တဲ့အရာကြီးဖြစ်တဲ့အတွက်ဒီငါမျိုးတွေဒီသဘောကံနေမှာပေါ့နော်မချက်ဘူးစားသဘောနဲ့ဆန့်ကျင်တယ်ဆိုတော့ကျွန်တော်တို့ကတော့ဆန့်ကျင်တယ်ပေါ့ဗျာမလုပ်သင့်ဘူ
းမြန်မာနိုင်ငံရဲ့ဇီဝဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးဒေတာတစ်ခုဖြစ်နေရှမ်းပြည်တောင်ပိုင်းကအင်းလေးကံကို2015မှာကုလသမဂ္ဂ UNESCO ကအတိအမှတ်ပြုကြေညာခဲ့ပါတယ်အင်းလေးကမှာငှက်မျိုးစိတ်290နီးပါးရေကြိုးငါးနဲ့လက်နဲ့ဖြန်းတွေအပါဝင်ကုန်းတွေရေနဲ့တရွာ43မျိုးနေထိုင်ချက်စားတယ်လို့တိခွနဲ့ဆေးဘဝင်အပင်တွေရှင်တန်ပေါက်ရောက်တဲ့ရှားပါတဲ့ဒေတာတစ်ခုဖြစ်တဲ့အတွက်ဝိုင်းဝန်းစောင့်ရှောက်ကြဖို့လိုအပ်ပါတယ်။ဒါကြောင့်ဒီလိုကန်တွေရဲ့ရေကစနစ်ဟာအသက်ထက်ထည့်ပေးတဲ့ငါးမျိုးကြောင့်တက်ရောက်မှုဘယ်လောက်ရှိရဆိုတာကိုဆန်းစစ်ဖို့လိုပါတယ်။
တို့အားလုံးလည်းဒါသူတို့အနေနဲ့ဒီမှာကျက်တဲ့ခုတွေပဲကြရတယ်။အဲတော့တစ်ဆက်ကပြန်စဉ်းစားကြည့်တော့လေအဲ့လိုငါးကံဒီငါးထဲတဲ့အတွက်ဘယ်လောက်ဒီငါးတွေပွားလာလဲဆိုတာကျွန်တော်တို့မှာခိုင်ခိုင်မာမာစိတ်ဓာတ်ကြီးကပြီးလာထားတယ်ဆိုတာပြောတယ်ထောက်ချအရှင်းဘူးဒီလိုဖိုက်တဲ့ပြည်တွေအဲ့ငါးတွေပွားတယ်ဒီကစာသက်ဒီခါကိုထောက်ပြီးတယ်ဆိုတာကျွန်တော်မတွေ့ဘူးအဲ့လိုလိုပဲလည်းငါလည်းကြောက်သွားရှားပါပဲရှိတော့ရှိတယ်ရှားတယ်ပေါ့နော် Certificate finding ဒီလိုရှိတဲ့ချဲ့တွေအတွက်ငါးလေးပွားတယ်ဆိုတော့ evidence မရှိတော့ဓာကြီးကထုံးနေကြလို့များရောဖြစ်နေလားပေါ့ဘလို့အတဲ့နေရာမှာဓာကြီးကသွားငါးတွေရှိနေဆိုတော့ဘလို့ဒီရက်စစ်ကိုလာပြီးတော့နောက်ဆက်တာတွေဖြစ်မလားဆိုတော့အစိုးရရဲ့ဒီလုပ်တဲ့လုပ်ငန်းကိုအော်ဒီချာချာပြန်လို့ဒီလုပ်တဲ့နေဒါဘလို့ evidence ကိုကုန်ပြီလားဒါဘလို့လားဆိုတော့ဘလို့လားဆိုတဲ့ချင်လာကြတယ်ဒါလုပ်တင်တယ်သို့တော်ကျွန်တော်ကဆောင်းလုံးဝတိုင်းလုပ်တာမကောင်းဘူးလို့ပြောလို့ကတော့ကျွန်တော်ကလည်းထောက်ထားပြောတော့မရှိသေးဘူးပေါ့တော့သို့တော်အခုလိုမျိုးကြံနေဖြစ်လာတဲ့ခေတ်ကစဉ်းစားပြန်ဖြစ်နိုင်တဲ့ပေါ်ပြတော့ပေါ့ဒီလိုပေါ့ဖြစ်နိုင်ရေးဆက်တယ်လို့ရှိရဲဆိုရဟာကိုထောက်ထားတခုနဲ့တော့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်လည်းသဘောတူတယ်သဘောလည်းဟိုအဲ့ဒါစိတ်ကြံစားတယ်တန်ပြီးကြံသုံးသက်တွေ့ပါတယ်
policy message of being in our
work. Okay. Aran ni pada biro ni ni tiga itu mahu saya mianlah saya ini dalam.
Adika kalau soal jadi tahun ini kita nak di masih ni dalam itu tu pasti bawa zaman ini factory. Eh cakap yang yang dalam ni, dia cakap dia jangan dalam. Kalau pada ni tu, tiga ni masih ni dalam ni bawa dia cakap. Kalau bawa dia ni dia jangan lu soal kalau cang soal ni tu ipar ni. ดีดูอาเซลิตาลูกที่เราเลี้ยงไว้ช่วยเจ้าเลยเอ้ยแบบนี้เราเลี้ยงไว้เจ้าแต่คุณยังว่าเนี่ยเพียงแค่ไหนแต่ชาวจีนเราช่วยเจ้าช่วยเจ้าเลยนะอันนี้มันเลี้ยงยังไงเราล่าเลยเอาเจ้าจะเรื่องแค่ไหนไอ้ที่มาเนี่ยแต่พันธุ์นั้นเป็นยังไงใช่ไหมยาส่วนนี้กว่าจะอะไรเอ้ยน้องชายตัวนี้เนี่ยมีวาระอะไรใส่ยาที่จะแบบว่าเลิกไม่ได้ชิดเอ้ยไอ้ที่มีวาระนั้นเนี่ยที่จะมีอาชีพนี้จะเลยจะมีอาชีพนี้จะเรื่องมาเอาน่าเลย
ก็ยี่ตัวนี้เนาะจังหวะนั้นเราไปแบ่งตู้ดีนั่นเองไปดีก็โอเคแต่ไม่ไปเจอแบบนี้แล้วที่มองดูว่าเราทำอะไรดีเนี่ยเราก็ไปเรื่องที่น่าเชื่อในใจเรามาที่จะบอกว่าเราเนี่ยมีผู้ปกครองเนี่ยไปยี่ดีแล้วจังหวะนั้นเองก็มาสอนตัวลูกที่ไหนยี่ก็เลยขยันสอนตัวเองทำตัวเก่งดีด้านนั้นดีเก่งดีด้านนี้เก่งดีด้วยขยันจริงดีเลยเพราะว่าไอ้ชีวิตเนี่ยงานเต็มตัวเลยเด็กๆจะเล่าจะมาอยู่โซเชียลเนาะจะแจ้งจ้าอะไร แต่นั่นมันนั่งชวนยิ้มเต็มยามาเลยแต่เจ้าหน้าที่เนี่ยก็ลงมาดีสักเช้าเลยนะว่าอยู่ซ่าเลยว่าถ้าเจ้ามาลงชุดเที่ยวแล้วก็คุณลุงเอ็นลิชาลูกว่าเบื่อเต็มเนี่ยมาอีเอ็กเกมาปีที่ว่าเอลไลน์ปีที่ลูกคอยดีลูกมีอยู่มีทางก็จะมาเที่ยวดีกว่าแค่จะรู้ว่าเราจะเต็มแต่กันก็ได้กันก็ได้แต่ไม่เอาไปนอนตัวเลยไม่เที่ยวถึงมาเลยยี่น้อยเราจะเที่ยวใหญ่แต่รู้ว่าเราเที่ยวเราเที่ยวแล้วมาเอาเงินที่เขาได้จ่ายชาร์จก็เที่
ဒီလိုဖို့ပေါ့နော်ဒါလေးတွေပဲကျွန်တော်တို့ဆွေးနွေးဖို့လိုပါတယ်။ဦးဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်မယ်နော်။
ထိုကိမြို့သားစီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညာတိုင်းမှာတင်ဆက်ပေးသလိုမနက်ဖြန်စနေမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးတာမို့ဆောင်မျောနားဆင်နိုင်ပါတယ်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလဲကြေညာပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာမြောက်ကိုရီးယားဘက်ကတံခါးပိတ်ဆို့မှုတွေအလုံးဖယ်ရှားပေးဖို့တောင်းဆိုခဲ့တာမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။နျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပြစ်မစ်ဆော့ဒုံးတက်နဲ့စမ်းသပ်မှုတွေဆက်ပြီးတော့ရပ်ဆိုင်ထားဖို့တံခါးမှုတချို့ဖယ်ရှားပေးပါလို့သာတောင်းဆိုခဲ့တာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးရီယောင်ဟိုကဟနွိုင်းမြို့တော်မှာခြားသာပြီးနေ့ညတုန်းကသတင်းတောက်တွေကိုရှာရှာပပပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံကဖမ်းဆီးထားတဲ့အိန္ဒိယလေတပ်လေယာဉ်မှုကိုပြန်လွှဲပေးမယ်လို့ပါကစ္စတန်ကကြေညာထားတဲ့အတွက်အိန္ဒိယဆိုရအုပ်ချုပ်တဲ့ကက်ရှမီးယားဒေသနယ်စပ်ဘက်အချမ်းမှာလူတွေစုဝေးဆောင်နေပါတယ်။စစ်ရေးပဋိပက္ခအတွင်းမှာပါကစ္စတန်ဘက်ကအိန္ဒိယလေယာဉ်နှစ်စင်းကိုဗုဒ္ဓဟူးနေ့ကပြစ်ချခဲ့ပြီးလေယာဉ်မှုကိုဖမ်းဆီးခဲ့တာပါ။ငြိမ်းချမ်းရေးကိုရှေ့ရှုပြီးတော့သူ့ကိုပြန်လွှတ်ပေးမယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကဂျာလာဘေးနေ့ကကြေညာခဲ့တဲ့အတွက်ဒီကနေ့အိန္ဒိယနယ်စပ်မှာလူတွေဆောင်ဆိုင်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးတော့လက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပါတယ်။ရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာဘေးနေ့ကဆွေးနွေးမှုအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောခဲ့တာပါ။မြန်မာနိုင်ငံဘက်ကလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကထပ်ပြီးလက်ခံနိုင်တဲ့အခြေအနေမရှိတော့ဘူးလို့သူကလုံခြုံရေးကောင်စီကိုပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးဦးဟောက်တို့ဆွမ်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုပြန်ပို့တဲ့ကိစ္စမှာမြန်မာရောဘင်္ဂလားဒေ့ရှ်ပါသဘောတူညီချက်အတိုင်းအတိအကျလိုက်နာမယ်ဆိုရင်နေရပြန်ပို့ရေးကိစ္စအောင်မြင်မယ်လို့မြန်မာဘက်ကအခိုင်အမာယုံကြည်တဲ့အကြောင်းပြောကြားခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ပြည်ထနာဖြည့်ရှင်ရေးအတွက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာဘေးနေ့ကကြိုးပမ်းမှုဟာမအောင်မြင်ခဲ့ပါဘူးရှင်။
Now, so yeah, the engine you go, Messum Yamunga, Jinya, big it up, Chiparishin, Taujanya, season Tolu Yamuga, Kuyanai Chipare, Sabai Saya, the Pan Indinia Garo, Tina Canolius Chiparishin, Jabaga Sumoma, Dina, season Mupi, Tawi Udinsa, big it up, Chipare, a Kutoli, big it season ago, season BB Jinya, Senaigani, Saturnite, T. Jane Jammy, Tolu Bivarishin, Manetia Manakin, Tolu Bim, season ego, let some your Nas and Imari, Viego Nato, that thing is added to Jesu, two bed, Chiparishin, Dora Shimya, Alo, Shulan, Chami Jabazi.
This program has come to you from the Voice of America, Washington.